ရုရှားနိုင်ငံရှေ့ပြားဒေသက Oshkosh ပင်လယ်မြေမှာမြန်မာနိုင်ငံသားအများပြားလိုက်ပါသွားတဲ့ရုရှားငါးဖမ်းသမောတစ်စင်းနှိမ့်ယုတ်ခဲ့ရကြောင်းလူ54ယောက်သေဆုံးသွားပါတယ်။တင်မောပေါ်မှာမြန်မာနိုင်ငံသား42ယောက်ပါဝင်ခဲ့ပေမဲ့ထိခိုက်သေဆုံးမှုအထူးကြောင့်တော့မသိရသေးပါဘူး။ရုရှားနိုင်ငံကန်ချက်ကကျွန်းဆွယ်နီးကအေးခဲနေတဲ့ပင်လယ်မြေမှာဒန်နီဗော့စတော်လိုမြည်ပေးထားတဲ့ငါးဖမ်းသမောပေါ်ကလူပေါင်း132ယောက်နဲ့63ယောက်ကိုကယ်ဆယ်နိုင်တဲ့အကြောင်းလဲအေးဖို့ကယ်ဆယ်ရေးဝန်ထမ်းတွေကပြောပါတယ်။လူ15ယောက်ကတော့ပျောက်ဆုံးနေစေဖြစ်ပါတယ်။ရေခဲမှနီးပါးထိအေးခဲနေတဲ့ပင်လယ်ပြင်မှာ15မိနစ်လောက်တွင်သင်္ဘောနှိမ့်ယူသွားခဲ့တာပါ။အပြင်ထံဒဏ်ရာရသူတွေကတော့သင်္ဘောနှိမ့်ယူရနေရာကနေမြောက်ဖက်155မိုင်လောက်အကွာမှာရှိတဲ့မကရံမြို့ကိုလေကြောင်းကပို့ဆောင်ပေးခဲ့ပါတယ်။အေးဖို့ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေမှာတော့ဒေသခံငါးဖမ်းသမော14စင်းပါဝင်ကူညီနေတာပါ။နှိမ့်ယူသွားတဲ့ငါးဖမ်းသမောမှာတော့ရုရှားနိုင်ငံသား88ယောက်မြန်မာနိုင်ငံသား42ယောက်အပြင်ယူကရိန်း၊လတ်ဗီးယားနဲ့ဗနော့ထုနိုင်ငံသားတွေလည်းပါဝင်တဲ့အကြောင်းရုရှားတာဝန်ရှိသူတွေကပြောပါတယ်။